လုတ်ပိုင်ခွင့်ဆိုင်ရာအလွဲသုံးစားလုပ်တဲ့ဆိုရဲဆွဆွဲချက်တွေထွက်ထားတဲ့တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ပေါ်တိုင်ကြားစာတစ်စောင်ကိုဒီကနေ့ဇန်နဝါရီလ24ရက်ကြာသပတေးနေ့မှာလက်ခံရရှိထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပြောခွင့်ရတူက VOA ကိုအတည်ပြုပြောဆိုပါတယ်ဒီစာကိုစီစစ်ပြီးတော့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းပြောပါရယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရဲ့ရှင်
။တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလက်မော်နဲ့ပတ်သက်တဲ့တိုင်ကြားစာကိုလက်ခံရရှိပြီးပြီဆိုတာ NLD ပါတီဗဟုပြောခွင့်ရဒေါက်တာမျိုးညွန့်ကအတည်ပြုပြောဆိုတာပါ။ဒါပေမဲ့လည်းစာပါအကြောင်းအရာအသေးစိတ်ကိုတော့မပြောသေးပါဘူး
။အခုဒီနေ့မှကျွန်တော်စီတိုင်ကြားရောက်တာပါခင်ဗျ။အဲ့ဒီတိုင်ကြားကိုနော်အခိုင်အမာရှိမှရှိကြရအောင်ပါပါအဲ့တော့ရည်ရည်မဆရာမဟုတ်ပါဘူးအဲကျွန်တော်တို့ကတော့အမှန်တကယ်ပဲမာယွန်းလာလားဒါမှမဟုတ်ကျွန်တော်တို့ကိုအလုရှိအောင်ပဲမင်းတရင်နေဖြတ်နေလာတော့မပြီးတော့ပါဘူးဗျာနော်ကျွန်တော်တို့ကတော့ပုံမှန်တိုင်းနဲ့ဆောင်ရနေကြပါတယ်တိုင်းစာကိုကျွန်တော်ပြန် analyze လုပ်အောင်ပါ
တနင်္သာရီတိုင်းဇဝယ်မြို့နယ်တွင်မှာလျှော့စစ်တားအားဖြန့်ဖြူးရေးလုပ်ငန်းတရက်65လေလံနဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းတချို့ကိုတနင်္သာရီတိုင်းဒေသကြီးအစိုးရခွင့်ပြုချက်နဲ့စောင်ရွက်နေတဲ့ GGS ကုမ္ပဏီနဲ့ဆက်စပ်တာတွေဆွေမျိုးနီးစပ်တော်သူကိုကိုယ်ရေးအရာရှိအဖြစ်ခံထားတဲ့ဆိုတဲ့ကိစ္စစားရည်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုဝန်ကြီးချုပ်ဒေါက်တာလဲလက်မော်ရင်ဆိုင်နေရတာဖြစ်ပါတယ်GGS ကုမ္ပဏီကလျှော့စစ်တာဖြန့်ဖြူးဖို့တင်တာစာချုပ်ကိုတိုင်းအစိုးရနဲ့သာချုပ်ဆိုခဲ့ပြီးစွမ်းရင်ဝန်ကြီးဌာနကရွေးချယ်ခဲ့တဲ့ကုမ္ပဏီမဟုတ်တဲ့အပြင်စာချုပ်မှာနေရာလွတ်ချံပြီးချုပ်ဆိုခဲ့လို့တိုင်းအစိုးရနဲ့ GGS ကုမ္ပဏီကိစ္စကိုပြည်အောင်စုအဖွဲ့အစည်းတွေရဲ့သဘောထားမှတ်ချက်တွေယူပြီးသမ္မတအစီတင်ပြသွားမယ်လို့လျှော့စစ်စွမ်းရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကဒီဇင်ဘာ27ရက်ကလုပ်တဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာပြောထားပါတယ်ဒီစာချုပ်ကစာချုပ်အင်္ဂါရက်နဲ့မညီရက်အတွက်ပြက်ပြက်နေပြီဖြစ်ကြောင်းကိုလည်းပြည်အောင်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ဥက္ကဋ္ဌဦးကြည်မြင့်ကပြောပါရယ်
သူကတော့စာချုပ်ချုပ်တယ်ဆိုတာတော့ဥပဒေနဲ့အညီချုပ်ရင်ပုံလင်းလင်းဖြစ်တယ်မရှိဘူးဆိုတာသူနိုင်ငံရေးအပိုင်းပေါ့နော်အဲဥပဒေပိုင်းကြတော့အဲစာချုပ်တကူကစာချုပ်အင်္ဂါရက်နဲ့ညီရမယ်လေစာချုပ်အင်္ဂါရက်နဲ့မညီဘူးဆိုတော့အဲစာချုပ်ကအတိမရှိဘူးပြစ်တာပေါ့အဲအဲ့ဒါကတော့ဥပဒေပိုင်းပဲလေကတုဆွေမျိုးဟုတ်တယ်မဟုတ်ဘူးဆိုတော့နိုင်ငံရေးပိုင်းကိုဥပါတိယာလုပ်နေတယ်ဥပဒေအရအဲ့စာချုပ်ကပြည့်နေပြီပေါ့နော
်မြမရေနံနဲ့သဘာဝတုံးွေလုပ်ငန်းကလျှက်စစ်တာထုတ်လို့ရေလုပ်ငန်းကိုပေးရဲတန်းမှုခွဲရနေတဲ့ကကုပပီနှစ်တန်းကိုတနင်္သာရီတိုင်းဒေသကြီးအစိုးရထောက်ခံချက်နဲ့ GGS ကုမ္ပဏီကိုခွဲပေးခဲ့တယ်ဆိုတာကိုလည်းလျှက်စစ်စွမ်းရင်ဝန်ကြီးဌာနဒုဝန်ကြီးကပြောင်းစုလွှတ်တော်မှာပြောထားပါတယ်GGS ကုမ္ပဏီကအခွန်ရှောင်လေးရရှိသလိုတဘာဝတောင်းဝေဖို့အတွက်ကျောင်းဝေသိမ်းပေါင်း8000ကျော်နိုင်ငံတော်ကိုပေးရမယ်ကြေညာလည်းရှိနေတာပါအခုတိုင်ကြားစာနဲ့ပတ်သက်ပြီး NLD တနင်္သာရီတိုင်းအမှုဆောင်စင်စင်ကမသိရဘဲဗဟိုကိုတိုင်ကြားမှုသာဖြစ်ကြောင်းတနင်္သာရီတိုင်း NLD ပြန်ကြားရေးတာဝန်ခံဒေါ်မြရရနာတင်ကပြောပါတယ်ဟုတ
်ကျွန်တော်တို့အော်ဒါပဲရှိပါတယ်ဗဟိုတိုင်တော့ကျွန်တော်တို့မသိဘူးနော်ဟိုဒေါက်တာမြင့်မြတ်စီတိုင်စာရတယ်ဆိုတော့ဒေါက်တာမြင့်မြတ်ကတို့တော့ကိုယ်စလဲဟိုင်ယာတိုင်ကြားစာဌာနဆိုတော့ဘယ်လိုပုံစံနဲ့သူ့တိုင်လို့တိုင်နေဆိုတော့ကျွန်မမသိလို့ဘူးပေါ့ရှင်။ဒါပေမဲ့ကျွန်မတို့ပါတီအလုံးမှုဆောင်အစစ်စစ်မှာတော့ဒေါက်တာနဲ့လက်မော်နဲ့ပတ်သက်ပြီးဝန်ချုပ်နဲ့ပတ်သက်ပြီးတိုင်ထားတဲ့တိုင်စာမရှိပါဘူးရှင
်။ဆွေမျိုးနီးစပ်တော်သူကိုကိုရေးအရာရှိအဖြစ်ခံထားရဆိုတာနဲ့ပတ်သက်ပြီးတော့ဒါဟာပါတီကိစ္စကန့်သက်ထားတဲ့ကိစ္စဖြစ်နေအောင်မို့ဥပဒေနဲ့ညှိဆိုးမှုမရှိပဲပါတီကသာအရေးယူရမှာဖြစ်ကြောင်းဒေါက်တာမျိုးညွန့်ကပြောပါရယ်။ဒါပေမဲ့လည်းဘလို့အရေးယူမယ်ဆိုတာကိုတော့အတိအကျရှင်းရှင်းလင်းလင်းမသိရသေးပါဘူး။